ရေခဲဖုံးနေတဲ့အန္တရိကတိုက်ကိုကမ္ဘာတတမမြောက်တိုက်ကြီးအဖြစ်လွန်ခဲ့တဲ့နှစ်ပေါင်း200မှာရှာဖွေတွေ့ရှိခဲ့ပြီးတဲ့နောက်နိုင်ငံပေါင်းစုံကပိုင်တဲ့နေမြေရရှိဖို့စူးစမ်းခဲ့ကြပါတယ်။1956ခုနှစ်မှာတော့ဒီတိုက်ကြီးကိုအကာအကွယ်ပေးဖို့အန္တရိကစာချုပ်ကိုနိုင်ငံအများလက်မှတ်ရေးထိုးခဲ့ပါတယ်။ဒါပေမဲ့ဒီစာချုပ်ဟာဥရုယာတီပြောင်းလဲမှုကြောင့်ထွက်ပေါ်လာတဲ့စိန်ခေါ်ချက်တွေကိုကြိုတင်မှန်းဆနိုင်စွာမရှိခဲ့ပါဘူး။ VOA သတင်းတော်အရရှ်အရာပါစရီသတင်းပေးပို့ထားတာကိုကိုရဲမင်းထွန်ပြောပြမှာပါ
။တစ်သားကိုယ်ရဲနဲ့တိဆောက်ထားတဲ့ပင်လယ်ကူးတင်မောကြီးတွေကိုအသုံးပြပြီးနေမြေစွန်းစားရှောက်ဖွေသူတွေဟာလူငယ်တဲ့နှစ်ပေါင်း200ကရေခဲအဖြစ်ဖုံးလွှမ်းနေတဲ့အန္တတိကတိုက်ကြီးကိုရှာဖွေတွေ့ရှိခဲ့ကြပါတယ်။သူတို့ဒီတိုက်တစ်ကြီးကိုရှာဖွေတွေ့ရှိကြပုံကို Blind Thor Ship တင်မောကုမ္ပဏီက Clive Gray ကအခုလိုတွေးဆပြောပြခဲ့ပါတယ်။
Nobody had been down there. All the world was on the charts was ice. That was
it. Anything ကဘယ်သူကမှအန္တာတိကတိုက်ကိုမရောက်ဖူးခဲ့ကြပါဘူး။မြေပုံပေါ်မှာတွေ့ရမှအားလုံးကရေခဲတွေကြီးပါပဲ။ဒါကြောင့်သူတို့တွေတကယ်တော့မြေပုံလမ်းကြောင်းကိုလွန်သွားပြီးဒီတိုက်ကြီးကိုတွေ့ခဲ့ကြတာပါ။အ
န္တာတိကတိုက်ကိုအသစ်ရှာတွေ့တဲ့ပိုင်းနဲ့နေမြေလို့ကြေညာပြီးနိုင်ငံတွေကအလံတွေလွတ်ထူနေတဲ့တစ်ချိန်တည်းမှာပဲစီးပွားရှာခြင်းတဲ့လူတွေကလည်းအန္တာတိကတိုက်ကိုသွားကြပါတယ်။နောက်ဆုံး1959ခုနှစ်ရောက်တော့မှပဲနိုင်ငံပေါင်းစုံပါဝင်လက်မှတ်ရေးထိုးထားတဲ့အန္တတိကသဘောတူစာချုပ်အန္တတိကထရီတီကိုရရှိခဲ့တာပါ။အဲ့ဒီစာချုပ်ကိုလက်မှတ်ရေးထိုးတဲ့နိုင်ငံတွေကအသစ်ရှာဖွေတွေ့ရှိခဲ့တဲ့ဒီတိုက်တစ်ကြီးကိုမြေကြီးရေးနဲ့သိပ်ပံဆိုင်ရာစူးစမ်းရှာဖွေရေးမှာပူးပေါင်းအသုံးပြုမယ်လို့သဘောတူခဲ့ကြပါတယ်။ဒါပေမဲ့ဥရုယာတီပြောင်းလဲလာတာခီးသွွားလုပ်ငန်းအရှိန်မြင့်လာတာနဲ့စီးပွားဖြစ်ငါးဖန်းတာအရင်ထက်ပိုခက်ခဲလာတာတွေဟာအန္တတိကတိုက်ကြီးအဖို့စိန်ခေါ်မှုတွေပို့ပြီးကြုံတွေ့ရတော့မယ်ဆိုတဲ့အဓိပ္ပာယ်ဖြစ်လာခဲ့ပါတယ်။ဒီချက်တွေကြောင့်နိုင်ငံတွေဘယ်လိုပြုမှုလာမလဲဆိုတာကိုလည်း British နိုင်ငံ Royal Holloway တက္ကသိုလ်ကပထဝီနိုင်ငံရေးပမောက္ခ Klaus Dott စကားကူလို့ပြောပါတယ်
။ Also means that countries like China are going to become increasingly dominant.In demanding a voice about how Antarctica.
ဒီလိုနိုင်ငံမျိုးတွေကလည်းဒီတိုက်ကြီးကိုဘယ်လိုအုပ်ချုပ်မလဲတောင်းဆိုတဲ့နေရာမှာပူပြီးအခရာကျတဲ့နေရာကပါလာပါလိမ့်မယ်
။အန္တာတိကတိုက်အပေါ်နိုင်ငံစုံကခြေချကြတဲ့နေတူပဲပင်လယ်ရင်ပြင်နာပြင်မြင့်တက်နေတာကလည်းနိုင်ငံစုံရင်ဆိုင်နေရတဲ့ဘီယန်နေရာတစ်ခုဖြစ်ပါတယ်။ဒီယန်နေရာကိုရင်ဆိုင်ဖြစ်ရှင်းရေးမှာနိုင်ငံတွေလက်တွဲဆောင်ရွက်ကြဖို့ဖြစ်လာခဲ့ပါပြီ။ဗြိတိန်နိုင်ငံသားကြီးအရာရှိ Jay Rumble ကသူတို့အန္တတိကတိုက်ကိုဘာကြောင့်ဒီလောက်လိမ့်လာနေရတယ်လဲဆိုတာကိုအခုလိုပြောပြပါရစ
ေ။ The reason we study it so hard is because the water that is going to melt from Antarctica will arrive around the coast of the UK. The evidence
ကျမတို့ဒီလောက်ထိလိမ့်လာနေရတဲ့အကြောင်းရင်းကတော့အန္တတိကကနေပျော်ကျလာမဲ့ရွေတွေဟာတနေ့မှဗြိတိရှ်ကမ်းခြေကိုရောက်လာမှဆိုလိုပါ။လက်ရှိစာချုပ်အရာအန္တတိကတိုက်ကိုနားလည်နိုင်မှုနိုင်ငံတွေပူးပေါင်းဆောင်ရွက်မှပိုကောင်းနေဆိုတဲ့အထောက်အထားတွေလည်းရှိပါတယ်။ပြီးတော့ဒီတိုက်ကြီးကိုဘယ်လိုအုပ်ချုပ်မလဲဆိုတာကိုတနိုင်ငံတည်းကပြောနေတာထက်ပူပေါင်းဆောင်ရွက်ပြီးပြောမှပို့ပြီးတော့ပြောရေးဆိုခွင့်ရှိလာမှာဖြစ်ပါတယ်
။ဒီတကြပြောရရင်တော့နေပြည်တော်စူးစမ်းရှာဖွေသူတွေဟာကမ္ဘာတောင်ပတ်စုံကအန္တတိကတိုက်ကြီးကို1820ခုနှစ်ကရှာဖွေတွေ့ရှိခဲ့တာပါ။1959ခုနှစ်မှာရရှိခဲ့တဲ့အန္တတိကစာချုပ်ကိုတော့နိုင်ငံပေါင်း17နိုင်ငံကစတင်လက်မှတ်ရေးထိုးထားရကနေအခုအခါလက်မှတ်ရေးထိုးထားတဲ့စာချုပ်အဖွဲ့ဝင်နိုင်ငံပေါင်း50ကျော်သွားပြီဖြစ်ပါတယ်ခင်ဗျာ